ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာညီလာခံကိုတက်ရောက်မိန့်ခွန်းပြောကြားခဲ့တဲ့အမေရိကန်ဒုတိယမိုက်ပန့်စ်ကအီရန်နဲ့ဗီနီဇွဲလာနိုင်ငံဖက်ကရပ်တည်နေကြတဲ့ဥရောပမဟာမိတ်နိုင်ငံတွေကိုစနစ်နေ့ကပြင်ထန်စွာဝေဖန်ပြောဆိုတော့ပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့အဲ့ဒီအာဏာရှင်အစိုးရတွေအပေါ်အမေရိကန်ဖက်ကချမှတ်ထားတဲ့အရေးယူတန်းစားပိတ်ဆို့မှုတွေကိုဥရောပမဟာမိတ်နိုင်ငံတွေဖက်ကရှော့တွက်နေရတဲ့ရပ်ပစ်ဖို့လိုပြီးလို့ဒုတိယပန့်စ်ကပြောဆိုတော့ပါတယ်။အီရန်နဲ့ပြုလုပ်ထားတဲ့နျူကလ িয়ার သဘောတူညီမှုကလည်းနှုတ်ထွက်ဖို့အချိန်တန်ပြီလို့လည်းတက်ရောက်လာတဲ့ကိုစလီရီကိုဒုတိယပန့်စ်ကပြောဆိုသွားတာပါ။ဗီနီဇွဲလားအတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုကိုလည်းအတိမတ်ပြုကြဖို့တိုက်တွန်းသွားပါတယ်။ဥရောပနိုင်ငံ20ကျော်ကဟွမ်ဂွိုက်ဒိုကိုအတိမတ်ပြုလက်ခံထားကြပေမဲ့လည်းဥရောပသမ္မတ EU ကတော့ဂွိုက်ဒိုကိုသမ္မတသူအဖြစ်အပြည့်အဝလက်ခံမထားပါဘူး။ဗီနီဇွဲလားနိုင်ငံမှာစီးပွားရေးကျဆင်းပြီးတော့ငွေကြေးဖောင်းပွမှုတွေအကြီးအကျယ်ဖြစ်နေတဲ့အချိန်မှာပဲမနစ်ကသမ္မတရွေးကောက်ပွဲကျင်းပခဲ့တာပါ။အဲ့ဒီရွေးကောက်ပွဲမှာသမ္မတနီကိုလတ်စ်မာဒူရိုကမဲမတမာမှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆူဆဲမှုတွေကြီးကြီးကျယ်ကျယ်ထွက်ပေါ်နေတာဖြစ်ပါတယ်။ဒါအပြင်မြောက်အတ္တလန်တိတ်စာချုပ်အဖွဲ့နေတိုအဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးမဟာမိတ်တွေရဲ့စီးရေးပူပေါင်းဆောင်ရွက်မှုအတွက်ငွေတွေပို့ပြီးတော့ထည့်ဝင်ဖို့လဲသူတမလာပန့်စ်ကထပ်ပြီးတော့တောင်းဆိုသွားပါတယ်။ဂျာမနီနဲ့ရုရှားတို့ကြားချိတ်ဆက်ထားတဲ့ Nord Stream 2တံခွေပိုင်လိုင်းတည်ဆောက်နေတဲ့ကိစ္စကိုလည်းသတိပေးခဲ့တယ်လို့ကမ္ဘာ့အရှိဖက်ချန်းကတိုင်းပြည်တွေကိုမဟာမိတ်နိုင်ငံတွေဘက်ကပို့ပြီးတော့အားကိုးနေမယ်ဆိုရင်အနောက်နိုင်ငံတွေကိုအမျိုးတန်ဖက်ကကာကွယ်ပေးမယ်လို့အသက်မပြောနိုင်ဘူးလို့လဲသူတမလာပန့်စ်ကပြောဆိုသွားပါတယ်။